Mingala Nanaki Matota Shinashi, American Piran Sumura, Washington DC Gani, Fu in Yamabai, CC and Townsako Kune, Fabio Lakuya Ingani Yaniki, Chowna Kurani, Kunanaki season ago, Lando Mida Sako Sako, Nasangarugani, Diatol and Nibabi. Samananglava, Kunyaniki, season with our youth set Tomava.
General Luba, Tinian in Nasia Metrini Maro, American Sua Lungan in Narji, Yasam, Chinigu, Shashana Mu.
တော့ကိုယ်စီရိယာဆွေးနွေးမှုတွေကိုမူအပြင်သဘောတူညီချက်ရရှိထားပါတယ်။ကြရပြည်နယ်လွယ်ကော်မြို့မှာဘုရားအောင်ဆန်းကျေးရွာစိုက်ထူရာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာလုံလင်းရေးတွေကရောဘတ်ဂျီဇန်နေတုံးနေနေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မာရီတန့်စင်နဲ့တူညီညာပြီးတော့မှာပါ။ကောင်းပါပြီရှင်။ဒီလိုကော်မြို့မှာဘုရားအောင်ဆန်းကျေးရွာစိုက်ထူရာကိုကန့်က
တော့ခြေထောက်မှာတိုင်ရရပါဘူး။
ဟုတ်တယ်အခုကတော့ ဆန္ဒပြပွဲကိုရောက်နေတဲ့သူတို့ပြောသွားတာပါရှင်အပြေးဆုံးကတော့နောက်ပိုင်းမှာကြားမှာပါ။ဒါဖြင့်လွှဲကော်မှာပုတ်ချုပ်ခြေရုပ်စိုက်ထူတာကိုကန့်ကွက်တဲ့သူတွေအပေါ်အာဏာပိုင်တွေကအကြမ်းဖက်နေနေတဲ့အတွက်ရန်ကုန်မြို့မှာဒီကနေ့ကန့်ကွက်ဆန္ဒပြတဲ့သတင်းနောက်ပြီးတော့ နိုင်ငံတကာသတင်းဆောင်မတွေကိုကြားဖို့ရှိပါတယ်။ဒါဖြင့်အမေရိကန်အစိုးရရန်ယာတွေပြန်လည်ရဆိုင်မဲ့အရေးကရှောင်ရှားနိုင်ဖို့မူအားဖြင့်ဘလို့သဘောတူညီချက်တွေရလိုက်ပြီလဲဆိုတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန်းရသတင်းတွေကိုကောင်းလင်းဦးနဲ့မိုက်တန်းစင်တို့ကပြောပြပေးပါအောင်ရှင်။
ဒီတွင်ဘက်ကမှာအမေရိကန်ဆိုးရလုပ်ငန်းတွေနောက်တစ်ချိန်ရက်စမ်းမဲ့ခြေနေကိုရှောင်ရှားနိုင်မှုနဲ့အစိုးရအသုံးစရိတ်အတွက်ဆွေးနွေးညှိနှိုင်းနေကြတဲ့လွှတ်တော်ကိုယ်စားလှယ်ကြားမူအားဖြင့်သဘောတူညီချက်ရရှိသွားပါပြီ။သဘောတူညီချက်ကိုပါတီကြီးနှစ်ခုကကိုယ်စားပြီးလူစည်းရှင်ကြားထုတ်မပြောပေမဲ့မက္ဆီကိုနိုင်ငံနဲ့နယ်စပ်မှာ87ကီလိုမီတာရှည်လျားတဲ့တိုင်းဒေသပေါ်ဒေါ်လာ100သမ ခုနှစ်ပြည်ရန်အသုံးစရိတ်ဩဂန်တာလာနဲ့ချီရှိနေပါပြီ။တိုက်ခတ်ဒီမိုကရက်တီကတော့သမ္မတရဲ့အစီအစဉ်ဟာဖြုံးတိရရောက်ပြီးထိရောက်မှုမရှိကြောင်းပြောဆိုထားကြတယ်လို့ပဲတိုင်းကာဘူးအသုံးစရိတ်အစားနယ်စပ်လုံခြုံရေးတိုးမြင့်မဲ့အစီအစဉ်တွေကိုလည်းလက်ခံထားတာဖြစ်ပါတယ်။ကိုလိုဂျင်နာတွေကိုအားလုံးရနိုင်မှာမဟုတ်ဘဲအမေရိကန်ပြည်အောင်စုအတွက်အကောင်းဆုံးကိုသာရွေးချယ်မှာဖြစ်တဲ့ကြောင ထက်လွတ်တော်အမတ် Richard Shelby ကပြောဆိုထားတာပါဆွေးနွေးညှိနှိုင်းမှုတွေမှာပါဝင်သူနောက်ထပ် Republican ထက်လွတ်တော်အမတ်တူဖြစ်တဲ့ Shelley Moore Capito ကတော့အကောင်းမြင်သဘောထားပြီးမဲ့နောက်ဆုံးထွက်ပေါ်လာမယ့်အသေးစိတ်ကိုတော့တတိထားစောင့်ကြည့်သွားမယ်အကြောင်းပြောဆိုထားပါတယ်
မက္ကမက္ဆီယိုနယ်စပ်အယ်ပါဆိုမြို့မှာမက္ဆီကိုနယ်စပ်တိုင်းတည်ဆောက်ရေးသမ္မတ ထရမ့်ဘင်ကိုပြောနေတဲ့အချိန်တည်းမှာကိုပဲထရမ့်လူအုံနဲ့မလန့်မကန်ပြည်နယ်တော်အခွာမှာပဲတတိုင်းကမက္ဆီကိုကန့်ကွက်တဲ့အနေနဲ့ချီတက်ဆန္ဒပြသူတွေလည်းရှိနေပါတယ်။2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်းဝင်ရွေးခံမှုစဉ်းစားနေတဲ့အယ်ပါဆိုမြို့ကလွတ်တော်အမတ်ဟာဘက်တိုအိုရော့ကကန့်ကွက်ချီတက်ပွဲကိုဦးဆောင်ပါတယ်။Rio Grande မြစ်ပေါ်တဲ့တဲမှာကြီးမားလှပတဲ့တတိုင်းဒီကနေ့မှစဆောက်ပြီးဆိုပြီးတော့မက္ဆီကိုနဲ့အမေရိကန်ကိုခြားထားတဲ့အမြစ်တခြားတတိုင်းကာဘုတ်ကိုရည်ညွှန်းပြီးတော့သမ္မတထရမ့်ကကြေညာခဲ့ပါတယ်။တတိုင်းကိုပြောင်းဆောက် Finish the Wall ဆိုတဲ့အဖြစ်အောင်စလုံးကြီးကိုအနည်းအောင်ဆိုင်ငုံကြီးပေါ်မှာရေးပြီးတော့ချိန်ဆထားတာကိုထရမ့်ရဲ့မိန့်ကိုပြောတဲ့နေရာမှာတွေ့နိုင်ပါတယ်။နောက်ရပိုင်းတွင် February 15ရက်နေ့မတိုင်ခင်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ခေတ်ရက်ဆိုင်ရမယ့်အရေးမကြုံရအောင်လို့လေဆက်လုံကြွေသုံးစိတ်ကိုလွှတ်တော်မှာဆွေးနွေးဆုံးဖြတ်ကြားတော့မှာဖြစ်ပါတယ်။ Donald Trump တောင်းဆိုနေတဲ့တိုင်းကာစီဒေါ်လာ 5.8 ဘီလီယံတည်ပြီးကိစ္စကအထူးကော်မတီဝင် Democrat နဲ့ Republican အမတ်တွေကြားအဓိကဆွေးနွေးနေကြတဲ့ကိစ္စလည်းဖြစ်ပါတယ်
။ American ရာယီကာဝေးဝန်ကြီး Pat Shanahan ဟာဒီနေ့ပဲ UN နိုင်ငံကိုတွေ့ရောက်ပြီး American တပ်မှုတွေနဲ့ဆွေးနွေးဖို့ရှိတယ်လို့ UN နိုင်ငံတွင်က American တပ်ဖွဲ့တွေနဲ့ပတ်သက်လို့လည်း UN ကောင်ဆောင်တွေနဲ့ဆွေးနွေးသွားမှာဖြစ်ပါတယ်။UN လွန်ရွေးတပ်ဖွဲ့တွေကိုအကြံပေးဖို့နဲ့လက်ချင်ပေးဖို့လက်တလုံး UN နိုင်ငံမှာ American တပ်ဖွဲ့ဝင်9,200လောက်ရှိနေပါတယ်။ American တပ်ဖွဲ့တွေက UN နိုင်ငံမြောက်ပိုင်းနဲ့နောက်ပိုင်းဒေသတွေကိုထိချုပ်ခဲ့အဲဆွေးရောက်တွေကိုနှိမ်နှင်းဖို့2014ခုနှစ်ကစလို့ကြိုးပမ်းခဲ့တာဖြစ်ပြီးနေမြေတော်များကတော့ American ဦးဆောင်တဲ့ရောင်းထုတ်စစ်တွေနဲ့အတူ UN တပ်ဖွဲ့တွေပြန် လည်းထိန်းချုပ်နေကြတာပါဝန်ကြီးရှန်နဟန်ကတော့ယူရဆူရဲ့ဖိတ်ကြားချက်နဲ့အမေရိကန်တပ်ဖွဲ့တွေရရှိနေတာကိုထပ်မံပြောကြားလိုတဲ့အကြောင်းနဲ့ယူရလွန်ယူဆွမ်းရည်တိဆောက်ရေးဟာအမေရိကန်ရဲ့အကျိုးစီးပွားဖြစ်တဲ့အကြောင်းနဲ့ကြီးစင်မှာလိုက်ပါသွားတဲ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်ဒီလူတွေရဲ့ကိုယ်တိုင်ပြောကြားချက်တွေစိုးရိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံရေး PR ကိုတည်လို့တဲ့အကြောင်းနဲ့ဒါတွေအလုံးကိုလည်းရှေ့နာကအစီအစဉ်တွေမှာထည့်သွင်းစဉ်းစားသွားနိုင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါအင်းနီးချင်းယူရနိုင်ငံကိုစောင့်ကြည့်နေအောင်အမေရိကန်တပ်ဖွဲ့တွေယူရနိုင်ငံမှာရှိနေဖို့အရေးကြီးရဲ့အကြောင်းဒီနေ့ဆက်မိုက်မှာလည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့တာလို့ယူရခေါင်းဆောင်တွေမကြင်မနက်ဖြစ်ကြပါတယ်ဒီသတင်းပတ်တဲ့ဘယ်ဂျီယံနိုင်ငံပရက်ဆစ်မြို့ကမြောက်တလန်တစ်စာချုပ်ဖွဲ့နေတူကာဝဲဝန်ကြီးတွေရဲ့ CEO ဝတ်တက်ရောက်ဖို့ရှိနေတဲ့ကာဝဲယာယီကာဝဲဝန်ကြီးရှန်နန်ဟာယူရနိုင်ငံခီးစဉ်မတိုင်ခင်အာဖဂန်နိုင်ငံကိုလည်းခီးတစ်ထောက်ဖြစ်ဝင်ခဲ့ပါတယ်
ယူရိုနိုင်ငံနဲ့ဆက်ချင်းချိဆက်နေတဲ့ IS Islamic စစ်သွေးကြရတဲ့နောက်ဆုံးခြေကုပ်စခန်းကိုအမေရိကန်ကကြောထောက်နောက်ခံပေးထားတဲ့စီးရက်တပ်ဖွဲ့တွေအမြင့်ပြအောင်တိုက်ထုတ်နိုင်မှုနှိကလာပြီးဖြစ်ပါတယ်။စီးရက်ရှိပိုင်းဒယ်လာဇာပြည်နယ်ဘက်ခါစ်မြို့တဝိုက်နေပြည်တော်များကိုပြန်လည်သိမ်းပိုက်ထားပြီးလို့ကတ်ဦးဆောင်တဲ့ ISNJ ရဲ့မြို့မောင်အဖွဲ့ဖြစ်တဲ့စီးရက်ဒီမိုကရက်တစ်အဖွဲ့ SDF ကထင်သာနေကပြောဆိုထားပါတယ်။အဲစဒီကြော်တွေကအရက်သားတွေကိုလူသားတိုင်းတွေတော့အသုံးပြုပြီးတော့စီးပြတ်တပ်ဖွဲ့တွေရဲ့စစ်စင်ရေးတွေရှေ့မတိုးနိုင်အောင်ဟန်တာမှာကိုဆွေးနွေးနေဆိုပြီးတော့ SDF ပြောခွေရမူစတာဖာဘာလီကပြောပါတယ်SDF ရဲ့ထိုးစစ်တွေနှောက်နှေးစေဖို့အတွက် IS သွေးကြွတွေဘက်ကအလစ်တိုက်ခိုက်တာတွေရှိရဆိုပြီးတော့လဲဆွေရစစ်တပ်ကပြောပါတယ်။တချိန်တည်းမှာကိုပဲ IS အဖွဲ့ဟာ Iran နဲ့ Syria နိုင်ငံတွင်းကနေမည်အများအပြားကိုသိမ်းပိုက်ထားခဲ့ပေမဲ့လည်းပြီးခဲ့တဲ့နေ့ငယ်အတွင်းမှာနိုင်ငံတကာတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်အခုချိန်ထိအင်အားလျော့နေလာနေပြီဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်မြန်မာဘာသာစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကြက်ပြင်းနဲ့လွယ်ကောင်မြို့မှာပေါ်ရောဆက်ချေရုပ်ဆက်တူခဲ့တာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာတော့လုံလင်းရဲတွေကရာဘတ်ချီစံတွေတုံးနေနေပါတယ်ပြီးခဲ့တဲ့ရက်တွေမှာတော့ဆန္ဒပြဝဲတွေဖမ်းဆီးခံရတဲ့တကြွလှရှာသူကယင်းလူငယ်တွေကိုပြန်လွတ်ပေးရေးပါဝင်ပြင်းနေဆွေးရကပေါ်ရောဆက်ရုပ်ထုဆက်တူခဲ့တာကိုကန့်ကွက်ဆန္ဒပြသူထောင်ထဲချီရဲ့လူအုပ်ထဲကိုရက်တက်ဖို့နေကရာဘတ်ချီစံတွေတုံးပြစ်ခတ်နေနေမှုကြောင့်ထိခိုက်ဒဏ်ရာရသူ20ထက်မနည်းရှိရောင်းလဲတကြွလှရှာသူတွေကစီးရင်ထုတ်ပြန်ထားပါတယ်အင်တာနက်လူမှုကွန်ရက်တီပေါ်မှာပြန့်နှံ့နေတဲ့ဓာတ်ပုံတွေထဲမှာလည်းမျက်နှာနဲ့ခန္ဓာကိုယ်မှာဒဏ်ရာရထားတဲ့ဆန္ဒပြသူတွေရဲ့သွေးထွက်တဲ့ပုံတွေကိုတွေ့ခဲ့ကြရပါတယ်ပေါ်ရောဆက်ရုပ်ထုဆက်တူဖို့ပြရားပြင်းနေဆွေးရကပြီးခဲ့တဲ့နှစ်ကလေးကစီစဉ်ခဲ့ပေမဲ့ကောက်ကွက်မှုတွေကြုံရပြီးတဲ့နောက်အစီအစဉ်ကိုဆန့်ကျင်ထားခဲ့ပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလ31ရက်နေ့မှာဆက်တူခဲ့ရကဆန္ဒပြပွဲတွေတချို့ပြန်ပေါ်ပေါက်လာတာပါအစောပိုင်းဆန္ဒပြပွဲတွေအတွင်းတကြွလှရှာသူတွေကိုဖမ်းဆီးအရေးယူတဲ့နေရာမှာစုစုပေါင်း83ဦးတိရှိနေဖြစ်တဲ့ကြောင့်လည်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးတင်မြန်မာနိုင်ငံကဒီနေ့ပဲကြီးညာချက်ထုတ်ပြန်ထားပါဗျ82နှစ်ပြည့်ပြည်တော်စုနှင့်ထိမ့်မှတ်ပြည့်မြန်မာနိုင်ငံတော်ဝန်အခမ်းအနားတွေကျင်းပနေကြမှာပဲနေနည်းမှုတွေကြုံရတာပါနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးတင်ရဲ့ကြီးညာချက်မှာတော့ညီညာစွာဆန္ဒပြသူတွေကိုအင်အားသုံးနေနည်းနဲ့လိုရတဲ့ကိုရှောင်ကျဉ်မှုနဲ့ဒီမိုကရေစီအစိုးရတရားအနေနဲ့တွဲဆုံဆွေးနွေးဖြေရှာဖို့တိုက်တွန်းထားသလိုတိုင်းရင်းသားတွေရဲ့ဆန္ဒသဘောထားတွေကိုနားလည်အောင်ကြိုးပမ်းမှုအမျိုးသားပြန်လည်တည်မြဲရေးကိုရှိရှိဖို့လည်းတိုက်တွန်းထားပါတယ်။ကြားပြည်နယ်မှာဗိုလ်ချုပ်ဆန်ရုပ်ထုဆိုက်တူတာကိုငင်းငင်းချင်းချင်းကန့်ကွက်ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းမှုတွေဖမ်းဆီးအရေးယူမှုတွေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ဗန္ဓုလပန်းချံမှာလည်းတကြွလှရှာသူတွေနဲ့လူလူတွေကယာနဲ့ချီပြီးဒီနေ့ပဲစုဝေးဆန္ဒပြခဲ့ကြပါတယ်။
အိန္ဒိယနိုင်ငံ New Delhi မြို့ကဈေးတရရဲ့တဲခခံတစ်ခုအင်္ဂါနေ့အာယုံမတက်ခင်ချိန်မှာမီးလောင်မှုဖြစ်ပွားခဲ့ရကြောင်းလူ16ယောက်သေဆုံးပြီးတော့မြန်မာမျိုးသမီးတစ်ယောက်အပါအဝင်လူ4ယောက်ထဏ်ရာရခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်။လူကျက်တဲ့ New Delhi မြို့လေပိုင်းက Hotel Arpit Palace မှာအပေါ်တဲ့တခြားလုံးမီးလောင်ခဲ့တာကိုဓာတ်ပုံတွေမှာတွေ့နိုင်ပါတယ်။တဲခခံမှာနေတဲ့သူတွေကအိမ်နေအချိန်မှာမီးလောင်ခဲ့တာဖြစ်ပြီးတော့ကိုရီဒါလျှောက်လန်းတစ်လျှောက်လုံးမှာတစ်သားပြရရှိနေခဲ့တဲ့အတွက်ဒီလျှောက်လန်းကနေတဆင့်လူတွေပြေးထွက်လို့မရခဲ့တဲ့အကြောင်းမိသက်သမားတယောက်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မိသက်ကအနည်းဆုံး25စီးကမိသက်သမားတွေနိုင်ပေါင်းများစွာကြိုးစားပြီးတဲ့နောက်ပိုင်းမိငိမ့်နိုင်ခဲ့ပြီးတော့လူ35ရာကိုလည်းကယ်တင်နိုင်ခဲ့တဲ့အကြောင်း New Delhi မိသက်အကြီးကဲကပြောပါတယ်။မိလာရတဲ့အကြောင်းရင်းကိုတော့ခုထိသေချာမသိရသေးပါဘူး။ဒီပတ်ဝန်းကျင်တော့ိုင်းမှာတော့တဲခိုကန်းတွေဈေးဆိုင်တဲ့ရုံးကန်းတွေယာနဲ့ချီရှိတာပြီးတော့ဈေးဝယ်သူခီးသွားတဲ့နဲ့ပြည့်ကျက်နေတဲ့နေရာလေးဖြစ်ပါလေ
။ဘိုင်းနေကလူရှိနေသူတူဖြစ်တဲ့နိုင်ငံမှာနှစ်လကြာဖက်စီထင်းထင်းခံခဲ့ရတဲ့ ဘာရင်းနိုင်ငံသားဘောလုံးသမားဒုက္ခသည်ဖြစ်ခိုလုံနေတဲ့ဩစတြေးလျနိုင်ငံကိုပြန်ရောက်သွားပါပြီ။ဘန်ကောက်ကနေလေယာဉ်နဲ့ဒီနေ့မနေ့ပိုင်းမှာပဲမဲလ်ဘုန်းမြို့ကိုရောက်လာတဲ့ဟာကင်း RIB ကိုတော့ဘယ်တော့မှတယောက်တည်းရှောက်ရှားမလို့တော့ဘူးဆိုတော့ဘောလုံးပွဲတွေမှာဆိုလို့ရှိတဲ့တချင်းနဲ့ခင်မင်းသူတွေကဝိုင်းဝန်းကျူစုခဲ့ကြတာပါ။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ပါဝင်နိုင်ငံတကာကအပြင်းထန် PRP ပြောဆိုတာတွေခံခဲ့ရပြီးတဲ့နောက်မှာပဲနေရာရင်းပြန်ပို့ရေးကြားနိုင်မဲ့တရားရေးလုပ်ငန်းတွေကိုထိုင်းနိုင်ငံကရပ်ဆိုင်ပြီးပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။တဲ့ဆေးရဘာရင်းဘောလုံးသမားကတော့ဒုက္ခသည်ဖြစ်ခလုံးနေတဲ့ဩစတြေးလျနိုင်ငံသားနိုင်ငံကသာသူတိုင်းပြည်ဖြစ်တဲ့အကြောင်းနဲ့ချစ်မြတ်နေတဲ့အကြောင်းလည်းပြောဆိုခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာလတဲ့ဗန်ကောက်မြို့ကိုဇနီးဖြစ်သူနဲ့ပြားရည်စံခီရောက်လာတဲ့ NRIB ကတော့အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုဖမ်းဆီးပေးဖို့အကြောင်းကြားထားတဲ့ဗာရင်းနိုင်ငံရဲ့တောင်းခံချက်အရထိုင်းအနာဝနီကဖမ်းဆီးလိုက်တာဖြစ်ပါတယ်သူကတော့အာရတ်နွေဦးလှုပ်ရှားမှုတွေကြုံရတဲ့ဗာရင်းနိုင်ငံမှာ2011ခုနှစ်တုန်းကရက်စကန်တစ်ခုကိုတက်ခိုက်မှုနဲ့ဆက်နွယ်ပြီးဗာရင်းအနာဝနီကအရေးယူထားတာပါ2014ခုနှစ်မှာဩစတြေးလျလျှာနိုင်ငံကိုထွက်ပြေးပြီးဒုက္ခသည်ဖြစ်ခိုလုံနေတဲ့ဘောလုံးသမား LRIP ကတော့နေရပြန်ပို့ခံရမယ်ဆိုရင်ညှဉ်းပန်းနှိပ်စက်ဖမ်းဆီးခံရမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ထိုင်းနိုင်ငံမှာဖမ်းဆီးခံထားရစီမှာတော့ဩစတြေးလျစိုးရသမဂ္ဂလူခွေလှုပ်ရှားမှုဖွဲ့စည်းရတဲ့ကမ္ဘာ့ဘောလုံးဖွဲ့ချုပ် FIFA တို့ကပါပြန်လွှတ်ပေးဖို့ဝိုင်းဝန်း PRP တောင်းဆိုခဲ့ကြတာပါ
အမေရိကန်တာလီဘန်တို့ကြားမှာဆွေးနွေးညှိနှိုင်းမှုတွေကနေတဆင့်ကာတာနိုင်ငံမှာရှိတဲ့တာလီဘန်သဘုံအဖွဲ့ရဲ့ရည်တည်မှုပေါ်မှာတရားဝင်တည်ပြမှုနှစ်ချီလာများတောင်းဆိုထားချက်ကိုလက်ခံပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတာလီဘန်တို့ကပြောဆိုလိုက်ပြီးတော့ဒီလိုလိုက်ရောပေးလိုက်ရင်အာဖဂန်စစ်ပွဲပြီးဆုံးရေးအတွက်ညှိနှိုင်းမှုမြန်ဆက်လာဖို့ကိုလည်းထောက်အပြဖြစ်မဲ့အကြောင်းပြောဆိုထားပါတယ်2003ခုနှစ်ကစပြီးတော့ကာတာနိုင်ငံမှာတာလီဘန်တွေရုံးထိုင်ပြီးတော့လုပ်ငန်းလုံဆောင်နေပေမဲ့လည်းအာဖဂန်ဆွေရကခုမပြည့်တဲ့အတွက်ကာတာနိုင်ငံတွေတရားဝင်ရုံးဖွင့်ခွင့်ပေးမထားပါဘူး။ပြီးခဲ့တဲ့လပိုင်းတွေအတွင်းတာလီဘန်ကိုယ်စားပြည်နဲ့အာဖဂန်ပြည်နယ်တည်ငြိမ်ရေးဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဆောင်မေကာလီဆက်အဖွဲ့တွေအများသောအားဖြင့်ကာတာနိုင်ငံဒိုဟာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဇန်နဝါရီလအတွင်းမှာ6ရက်ဇက်တိုက်ဆွေးနွေးမှုတွေအတွင်းတိုးတက်မှုကြီးတွေကောင်းထည့်ဖော်ဖို့ February 25ရက်နေ့မှာနှစ်ပတ်စလုံးနောက်တစ်ခါတွေ့ဆုံဖို့အစီအစဉ်ထားပါတယ်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မိုက်အတန်းစင်တို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ပိုချုပ်အောင်ဆန်းကျေးရုပ်တို့လိုက်ကောမှာစိုက်ထူရာကိုကန့်ကွက်တဲ့အနေနဲ့ပြည်လုံးပြည်နယ်လုံးကျွတ်တပိတ်ပွဲကိုကရင်နီလူလူတွေဒီကနေ့ပြုလုပ်တာမှာရဲတပ်ဖွဲ့ကရာဘာကြီးနဲ့နှိမ်နင်းခဲ့ပါတယ်။အဲ့ဒီလိုနှိမ်နင်းတာကြောင့်အရတအယောက်20နီးပါးဒဏ်ရာရသွားပါတယ်။လက်ရှိမှာတော့အစိုးရအဖွဲ့နဲ့ဆန္ဒပြကောင်းဆောင်တချို့ကျေးရုပ်ထားရှိရင်းနဲ့ပတ်သက်လို့တွေ့ဆုံညှိနှိုင်းနေကြဆဲပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကပေးပို့ထားပါတယ်
။ကြားပြည်နယ်လိုက်ကောမြို့မှာဒီနေ့မနက်ပိုင်းကဘုတ်ချုပ်ကြီးရုပ်ကိုကန့်ကွက်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိတ်တိုက်တွေ့ဆုံရုံးရင်းဆန်ခတ်ဖြစ်ပွားပြီးအနည်းဆုံးလူငယ်အယောက်20လောက်ဒဏ်ရာရရှိသွားတာပါဘုတ်ချုပ်ကြီးရုပ်ထားရှိရေးကန့်ကွက်တဲ့အနေနဲ့ကြားပြည်နယ်ကထောင်နဲ့ချီတဲ့လူလူတွေဟာဒီကနေ့ဘုတ်ချုပ်ကြီးရုပ်ရှိရာခန္ဓာရဟေဝံပန်းချံကိုချီတက်ဆန္ဒပြခဲ့ကြတာပါချီတက်ဆန္ဒပြရမှာတာဝန်ရှိသူတွေကပန်းချံအဝင်လမ်းကိုစစ်ကြောင်းတွေတဲ့ပိတ်ပြီးဝင်ခွင့်မပေးထားခဲ့ပေမဲ့လည်းအတားအဆီးအချို့ကိုချိုးဖျက်ပြီးဝင်ရောက်ခဲ့ပါတယ်ဒီကနေ့ဖြစ်ပွားခဲ့တာနဲ့ပတ်သက်လို့လက်ရှိပန်းချံနယ်ရောက်ရှိနေတဲ့လူငယ်ခွန်ပါနဲ့က
ဒီကိုက်တယ်ရတာ20ရောက်ပါတော့ဟုတ်တချို့ကတော့လက်မောင်းမှာတန်ရရတယ်တချို့ကတော့မျက်နှာမှာတန်ရရတယ်တချို့ကတော့ခြေထောက်မှာတန်ရရတယ်ဟုတ်ဒီအခုကတော့သူတို့ကဒီကိုစီထားမှာပြန်လာနေပါလားဒီကတော့ဒီကျွန်တော်တို့ကဒီပန်းချံရဲ့အခွင့်အရေးအခွင့်တောင်းလဲအဲ့ဒါကိုသူတို့ကမပေးဘူးဆန်သူတို့နဲ့ကားတယ်အဲ့ဒီအချိန်မှာကျွန်တော်ကသူ့ပေါ့တယ်တက်ကြောင့်သူတို့ကအဲ့ဆန္ဒပြတောင်းနေပါဘူ
းလက်တလုံးဆန္ဒပြတာမှာတော့ဆန္ဒပြလူလူဟာဗိုလ်ချုပ်ကျေးရုပ်အနီးမှာစူဝေးထိုင်နေကြပြီးခေါင်းဆောင်အချို့နဲ့တာဝန်ရှိသူအချို့ကညှိနှိုင်းနေကြပါတယ်ကရင်နီလူလူတွေဟာဒီကနေ့မနေ့အစောပိုင်းကနေစပြီးတပိတ်စစ်ကြောင်း၄ကြောင်းနဲ့လူပေါင်း3,000ကျော်လောက်စတင်ချီတက်ဆန္ဒပြခဲ့ကြတာပါခုလိုဆန္ဒပြပွဲတွေဖြစ်နေတဲ့အချိန်မှာကြားပြည်နယ်အစိုးရကတော့ဗိုလ်ချုပ်ကျေးရုပ်စိုက်ထူခဲ့တဲ့ကဏ္ဍရဟေဝံပန်းချံထဲမှာပဲဒီကနေ့ပြည်ထောင်စုနေအခမ်းအနားကိုကျင်းပခဲ့ပါတယ်ဗိုလ်ချုပ်ကျေးရုပ်စိုက်ထူမှုနဲ့ပတ်သက်ပြီးကံွယ်ဆန္ဒပြမှုတွေအတွင်အခုလိုပြစ်ခတ်မှုအထိဖြစ်လာတဲ့အပေါ်ခွန်မနက်က
ဆန္ဒပေါ်ထုတ်မယ်ဆိုတာကိုကျွန်တော်ကိုယ်ကမေးပါတယ်အဲ့ဒါမပေးလို့မပေးဘူးဆိုတဲ့ဟိုကဒါသူတို့ရဲ့ကိုင်တွေပုံကပါမဆက်မဆောက်မှာလို့ဆက်စီတက်လဲဆိုတဲ့ချိန်မှာညီနိုင်မှုတွေဆိုတာမလုပ်ရနဲ့အဲဒီအိုင်းစံသူတို့တွေနဲ့တခါလဲဖိတ်ထားတယ်ကာကားတယ်ဆိုတဲ့ဟိုကဒါဒီကဆက်ဆက်မှာတော့ပေါ့ကျွန်တော်ဆက်သွားတယ်ဆိုတဲ့ချိန်မှာဒီအဲရာဘာဂျီရေပါလေတောင်းတယ်ဆိုကြတာဒါအဲ့တော့ကြာအမားလို့ကျွန်တော်တို့ကတော့အဲ့လိုမျိုးပဲယူဆတယ်ပေါ့အဓိကကတော့ကျွန်တော်တို့ခြိတက်တယ်ကျွန်တော်တို့အများကြီးပြောတာကျွန်တော်ညီငယ်ဆန်းပဲခြိတက်မယ်ဘာမှမလုပ်ဘူးဘာမှဖက်သွင်းမှုတွေမလုပ်ဘူးဘာမှတန်းဆက်မှုတွေမလုပ်ဘူးဆိုတာကိုယ့်ကိုကျွန်တော်တို့တွေးတော်ပြီးတော့ကျွန်တော်တို့ခြိတက်တဲ့ကိစ္စကိုအခုတော့ကြံဖက်ပြီးဆိုကြတာကသူတို့ကင်ဆယ်ပုံကအဆက်ဆက်နေအားနေနေတယ်လို့တော့ကျွန်တော်တို့ယူလို့မြင်တယ်
လက်ရှိမှာတော့ပန်းညာရှင်နာမှာတစားနဲ့လူလူကနဲမသွားတဲ့အပြင်ပုံမိုတိုးလာတဲ့အတွက်လုံုံရေးချထားရတဲ့ရဲအင်အားနဲ့ဆန္ဒပြသူအင်အားမမျှမတဖြစ်နေတယ်လို့ဒေသခံတွေကတော့ဆိုပါတယ်ဒီလိုပြစ်ခတ်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းလာမှာတော့တာဝန်ယူဖြေကြားပေးမဲ့အရာရှိမရှိတာကြောင့်ဖြေကြားခဲ့တာမရှိခဲ့ပါဘူးအမည်မဖော်လိုတဲ့ရဲအရာရှိတဦးကတော့သူတို့အနေနဲ့အထက်အမိတ်နဲ့အခုလိုထိမ့်သိမ်းရတာဖြစ်တယ်လို့ဆိုပါတယ်ဒိုင်းဆိုရဘက်ကတော့ဒီအပေါ်နှုတ်ဆက်နေလျက်ရှိပါတယ်ကရပ်တီနယ်လိုက်ကော်မြို့မှာပို့ချုပ်ချေရုပ်ထားရှိဖို့ကရပ်ပြည်နယ်အစိုးရကပြီးခဲ့တဲ့နှစ်ကလေးကကြိုးပမ်းခဲ့တာပါအဲ့ဒီကလေးကစန့်ကျင်ဆန္ဒပြမှုတွေရှိခဲ့တယ်လို့အာဏာပိုင်တွေဘက်ကလည်းဖမ်းဆီးတရားဆွဲဆိုတာတွေလုပ်ခဲ့ပြီးပုံမတင်းမာလာကဒီမနက်မှာတော့အခုလိုပြစ်ခတ်မှုတွေရှိလာခဲ့တာဖြစ်ပါတယ်ရှင
်မမေခတင်ပြတော်ရပါရှင်ခုတစ်ဆက်တည်းလိုက်ကော်မှာဆန္ဒပြပွဲနဲ့ဆိုင်တဲ့သတင်းသဘောဆက်ပါအောင်မယ်ကရားပြည်နယ်လိုက်ကော်မြို့မှာပို့ချုပ်ခြေရုပ်စိုက်ထူရာကိုကန့်ကွက်ဆန္ဒပြတဲ့ကရင်နီလူငယ်တွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နင်းတာနဲ့ပတ်သက်လို့ရန်ကုန်မြို့မှာတက်ကြွလှောက်ရှားသူတွေစုဝေးပြီးဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြရာနေရာကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့မနေ့ပိုင်းကကရားပြည်နယ်လန်ကုံမြို့မှာပို့ချုပ်ခြေရုပ်စိုက်ထူရာတဲ့ပေါ်ကန့်ကွက်ဆန္ဒပြတဲ့လူကိုအာဏာပိုင်ဘက်ကရာဘာကြီးစံနဲ့ပြစ်ခတ်ဖြိုခွင်းခဲ့လို့ဆန္ဒထုတ်ပေါ်သူအယောက်20ထိခိုက်ဒဏ်ရာရှိခဲ့ပါတယ်။ဒီလိုကြမ်းဖက်ဖြိုခွင်းတာကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ကတက်ကြွလှူရှာသူတို့ဟာဒီကနေ့နေ့လယ်ပိုင်းမှာရန်ကုန်မှာဗန္ဒူလာပန်းညံတွေကလက်လက်ကြောက်တန်ရှိမှစူဝေးဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဆန္ဒထုတ်ပေါ်တာနဲ့ပတ်သက်လို့ Generation Wave ကကိုမိုးသေးကအခုလိုပြောပါတယ
်။ဒေသရလူလူတွေကဆန္ဒပြဆန္ဒပြတဲ့လူတွေကိုမတရားဖြိုခွဲဖမ်းဆီးတယ်ပေါ်မှာမြင်လို့တက်တယ်အခုဆိုလို့ရှိရင်လူငယ်ပေါင်း50ကျော်ရှိနေပြီမတရားဖမ်းဆီးခံရတယ်ဆိုတော့ဒီနေ့မနက်မှာခရီးတွေကလူလူထောင်ကျော်ကရင်းကြဆန္ဒပြကြတယ်အဲ့ဒီပေါ်မှာရောဘာချီနဲ့ဖြစ်တယ်ဆိုင်နဲ့ချိုးခွဲတယ်မိသက်ပိုင်းနဲ့ချိုးခွဲတယ်ဆိုတော့ဒီနေ့ဒီချိန်မှာဒီနေရာမှာကျွန်တော်စူအောင်ရောက်ရှိလာတာကအဲ့ဒီလိုမျိုးမတရားအကြမ်းဖက်တဲ့လူရောက်ကိုဆန့်ကျင်ဖို့ဖြစ်တယ်
ကင်းနီလူငယ်တူဖြစ်တဲ့မတ်စုဇန်ကလည်းဗိုလ်ချုပ်အောင်ဆန်းပေါ်ထားတဲ့သူ့သဘောထားကိုခုလိုပြောပါတယ်ကျွန်
တော်ကဘလောက်ဖြစ်ခဲ့လဲဆိုရင်ကျွန်တော်ပြည်နယ်အားလူငယ်အားဆိုရင်အရင်ကဆိုရင်ကျွန်တော်ငါးရက်မစုရဆိုတဲ့ကာလတော့ဗိုလ်ချုပ်ဝင်းနေလွတ်လပ်ရင်းနေဆိုကျွန်တော်အပြည့်အဝခိုးထွက်ပြီးမှကြားတယ်ဗိုလ်ချုပ်ဝင်းနေဒီပြည်သူတွေသိဖို့လွတ်လပ်ရင်းနေပြည်သူတွေသိပြီးဟိုကျွန်တော်လိုခိုးကြဝဲကြောင်နဲ့လောက်ခဲ့တဲ့ကာလလည်းရှိတယ်ဒါကြောင့်ကျွန်တော်ဒီဗိုလ်ချုပ်မချစ်လို့မဟုတ်ဘူးအခုလောက်နေတဲ့ပိစာဒီအန်အန်ဒီအစိုးရလုပ်နေတဲ့ကိစ္စခါကျတော့ကျွန်တော်တော့တိတ်တိတ်ကကျွန်တော်ကြံ့ကွက်တယ်
ဒီကနေ့ရန်ကုန်မြို့မှာဆန္ဒထုတ်ပေါ်တာခွင့်ပြုချက်မရှိဘဲထုတ်ပေါ်ခဲ့တဲ့အတွက်ဆန္ဒထုတ်ပေါ်သူ9ဦးကိုငြိမ်းစုစီပုံမှန်စကွနဲ့အမှုဖွင့်မှုအာဏာပိုင်ကဆောင်ရွက်မယ်လို့ဆိုပါတယ်။ဒီကနေ့မနက်ပိုင်းမှာထောင်ထဲချီတဲ့လူတွေဟာဗိုလ်ချုပ်ဆန်ကြေးရုပ်ကိုကန့်ကွက်ဆန္ဒပြဖို့ရုတ်တုထားရှိရာကနားဟင်းဝပန်းချံကိုကြီးတက်ချိန်မှာအာဏာပိုင်နဲ့ရုံးဆန်ကပ်ဖြစ်ပြီးအကြမ်းဖက်ပစ်ခတ်ခံရတာလည်းဖြစ်ပါတယ်။ကြားမိနေဆိုတာဗိုလ်ချုပ်ဆန်ရုတ်တုထားရှိဖို့အတွက်ပြီးခဲ့နှစ်ကကြိုးပမ်းနေတာပါ။အဲ့ဒီချိန်ထဲကစန့်ကျင်ကန့်ကွက်တာရှိခဲ့တယ်လို့စန့်ကျင်ကန့်ကွက်တဲ့လူတွေကိုအာဏာပိုင်တွေကတရားစွဲဖမ်းဆီးရာတွေလုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းရုပ်ထုဖျက်သိမ်းပြီးဖို့လွန်ကော်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှာဖွင့်ထားတဲ့တပိတ်ကံကိုအာဏာပိုင်တွေကဖျက်သိမ်းခဲ့ပါသေးတယ်။ဗိုလ်ချုပ်ကြီးဦးကတော့ဒီလအစောပိုင်းမှာပဲဖွင့်လှစ်ခဲ့တာဖြစ်ပြီးအဲ့နောက်ပိုင်းစန့်ကျင်ဆန္ဒပြတောင်းဆိုမှုတွေအချိန်မြင့်တက်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
ရရှိမြခင်အခုလာမဲ့ဖေဖော်ဝါရီလ12ရက်နေ့ဟာမြန်မာလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းနာခေါင်းဆောင်တွေမျှော်မှန်းခဲ့ကြတဲ့ပြည်အောင်စုတရပေါ်ထွန်းရေးပြည်လုံးစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်။82နှစ်မြောက်ခဲ့ပြီမဲ့တိုင်းနာအဖွဲ့အစည်းတွေကဒန်းတူရေးနဲ့ကိုပိုင်ပြည်တိုင်းခွင့်တွေအတွက်တောင်းဆိုလှုပ်ရှားနေရသေးပါ။ပြည်လုံးစိတ်ဓာတ်ကိုအရင်ပြုပြီးတော့ဒုတိယပြည်လုံးညီလာခံဆိုပြီးတော့လက်ရှိဆွေးနွေးကလည်းဖက်ဒရယ်ပြည်အောင်စုတိဆောက်ရေးအတွက်ကြိုးပမ်းနေရသေးပါ။တိုင်းနာတွေလူလာကြတဲ့ပြည်အောင်စုတိဆောက်ရေးမှာဘလို့အခက်အခဲတွေရှိနေလဲ ဖြစ်နိုင်ခြေအလားအလာကောင်းတွေကိုဘလောက်ရှိသလဲလာမယ့်အင်္ဂါနေ့ညဓာတ်လီလိုက်စီစဉ်မှာဆွေးနွေးကြအောင်ပါပေါင်းဆွေးနွေးမြင်းများလူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကုရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဓာတ်လီလိုက်စီစဉ်နှစ်ထုတ်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကုရဲ့မိကွန်ကုရဲ့အမည်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့အီးမေးလ်အစားကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
ချစ်ကင်းညတဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါအမေရိကန်အစိုးရရန်နရာတွေပြန်လည်ရဆောင်ရမယ့်အရေးကရှောင်ရှားနိုင်ဖို့မူအားဖြင့်သဘောတူညီချက်ရထားပြီဖြစ်ကြောင်းလွှတ်တော်အမတ်တွေကပြောပါတယ်ဒါဟာအစိုးရရန်နရာတချို့တလကျော်ကြာရပ်ဆိုင်ထားခဲ့ပြီးသတင်းပတ်အနေငယ်အကြမ်းမှာအခုလိုသဘောတူညီချက်ရလိုက်တာလည်းဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့သဘောတူညီချက်ရနိုင်ရေးမှာအထူးအဟန့်အတားဖြစ်နေတဲ့နေဆက်တိုင်းတိစောက်ဖို့ကိစ္စကိုတင်းနှင်းလာနေညာကတိုင်းပြည်တောင်ပိုင်း Texas ပြည်နယ် El Paso မြို့မှာတောင်းဆိုလိုက်ပါတယ်။တရားမဝင်ဝင်ရောက်လာသူတွေအရေးနဲ့ပတ်သက်လို့ Washington မှာအခြေအတင်ဆွေးနွေးနေကြတဲ့အချိန်မှာပဲနေဆက်ဒေသမှာခလုံးခွင့်ရှောက်ထားသူတွေအရေးအတွက်များလာနေတဲ့ကိစ္စကြောင့်အမေရိကန်လွှတ်တော်မှာသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတယ်လို့ Mexico နဲ့ America အစိုးရတွေရဲ့အရင်းမြစ်တွေလည်းကုန်ခန်းလာနေတဲ့အကြောင်း VOA သတင်းထောက် Mike O'Sullivan သတင်းပေးပို့ထားပါတယ်ကိုဇော်ဝင်းလိုင်ကအပြည့်အစုံတင်ပြထားပါတယ်ရှင
်။နေဆက်ပြဿနာဟာရာဇဝမှုဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။တနင်္လာနေ့မှာသူစကားပြောခဲ့တဲ့ El Paso မြို့ရဲ့ဟိုဘက်ကန်မက္ကဆီကိုဘက်ကရာဇဝမှုတွေကိုသူကနိုင်ရှင်ပြောကြားခဲ့ပါတယ
်။ Last year Juarez had 1200 murders. El Paso
ဒီနေ့ Juarez မြို့မှာလူတစ်ဆောင်နေရာအသက်ခံရပါတယ်။သူနဲ့ guide နဲ့ငယ်ပဲဝေးတဲ့ El Paso မှာတော့23ယောက်ပဲအသက်ခံရပါတယ်။ဒါအောင်ကောင်းတယ်လို့မဆိုနိုင်ပေမဲ့ထောက်နေရာတဲ့စာရင်တော့နဲပါပဲ
El Paso မြို့မှာဒတိုင်းတိဆောက်ထားတာကြောင့်အန်ဒီရဲ့နဲတာလို့သမရကပြောပေမဲ့မြို့တော်ဝန်ကတော့အဲ့ဒီလိုမဟုတ်ဘူးလို့ဆိုပါတယ်ရာဇဝတ်သားတွေဟာအမေရိကန်ဘက်ကိုဥတီလာနေကြကြောင်းနဲ့ခလုံးငွေလျှောက်ထားသူတွေကိုလည်းမက္ကဆီကိုနိုင်ငံထဲမှာပဲသူ့အစိုးရကစောင့်ခိုင်းထားကြောင်းသမရထွန်းကပြောပါတယ်ဒါပေမဲ့ရွှေပြောင်းနေထိုင်သူတွေကတော့ဝင်လာနေကြသေးဖြစ်ပါတယ်ဗင်နီဇွဲလားမှာဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးလာကြတဲ့မူလကဗင်နီဇွဲလားမှာနေထိုင်ခဲ့ကြသူဟေတီနိုင်ငံသားတချို့ဟာလည်းမက္ကဆီကိုနိုင်ငံတီဟွာနာမြို့ကလူမှုကြီးကြရေးဌာနမှာထင်ထင်ခံထားကြရပါတယ်။ဒါကြောင့်လဲမြို့မှာရှိတဲ့အရင်းအမြစ်တွေကုန်ခန်းလာနေပြီလို့ဟူဂိုကက်စထရိုလို Border Angels ပရာဟိတအဖွဲ့ကဝန်ထမ်းတွေကပြောပါတယ
်။ If we combine all the ones in there are deportees, displaced Mexicans
ပြန်ပုတ်ခံရတဲ့မက္ကဆီကိုနိုင်ငံသားတွေဗဟိုအမေရိကတိုက်ကလူတွေဟေတီလူမျိုးတွေအာဖရိကတိုက်သားတွေအားလုံးအတွက်နေရာထိုင်ခင်းစီစဉ်ပေးဖို့အခက်အခဲရှိပါတယ်။
သမရထွတ်တောင်းဆိုထားတဲ့နေဆက်တိုင်းကိုတော့ဆန်ဒီယေဂိုမြို့မှာအကန့်တစ်ခုအနေနဲ့တည်ဆောက်နေတာမှာအမြင့်၅ဘီကျော်ရှိကြောင်းနေဆက်လူညုံရေးဝန်တန်း TK Michael ကပြောပါတယ
် That is see through something that San Diego hasn't had a lot of so for border patrol agents to be actually
ဒီတိုင်းကတစ်ဖက်ကိုမြင်နေရတဲ့တိုင်းမျိုးပါဒါမျိုးဆန်ဒီယေဂိုကနေဆက်လူညုံရေးဝန်ထမ်းတွေအရင်ကမတွေ့ဘူးပါဘူးဒါကြောင့်ဟိုဘက်မှာဘာတွေဖြစ်နေလဲဆိုတာကိုတွေ့နိုင်ပါတယ်
ဒီတိုင်းအစ်စ်ဟာမနစ်နိုဝင်ဘာလအတွက်မှဖြစ်ခဲ့တဲ့လူတွေအစုလိုက်အပြုံလိုက်အာရမဝင်လာတာမျိုးကိုဟန်တားနိုင်အောင်အရေးသွေးမြင့်တည်ဆောက်နေတာလို့သူကပြောပါတယ်။ဝါရှင်တန်ဒီစီမှာတော့ရီပပ်ဘလစ်ကန်နဲ့ဒီမိုကရက်တစ်အကြသဘောတူညီမှုရနိုင်မှုဆွေးနွေးညှိနှိုင်းနေကြဆဲဖြစ်ပါတယ်။တီဟွာနာနဲ့တခြားမက္ကဆီကိုနိုင်ငံတွေကနေဆက်မျိုးတွေမှာတော့ခလုံးငွေလျှောက်ထားသူတွေကစောင့်ဆိုင်နေကြပါတယ်ခင်ဗျာ။
ကိုယ်စားဝန်လိုက်တင်ပြတော်တာပါရှင်။အခုတော့မတိမငိမ့်ဖြစ်နေတဲ့ဗင်နီဇွဲလားနိုင်ငံဘက်ကအခြေအနေတွေကြည့်ရအောင်ပါ။ဗင်နီဇွဲလားနိုင်ငံသာချီရာပြည်နယ်နဲ့အိန္ဒိယကိုလံဘီယာနိုင်ငံကကူကူဒါမြို့အကြားဆိုင်မွန်ဘိုလီဗာတရာဘောနိုင်စဉ်ဖြတ်တန်းနေကြတဲ့ဗင်နီဇွဲလားအများအပြားရဲ့မိခွန်းကတော့အဲ့ဒီမှာရောက်နေတဲ့အကူအညီတွေကိုဘယ်လိုလုပ်ကြမလဲဆိုတာပါဗင်နီဇွဲလားနယ်စပ်ကိုလံဘီယာဖက်ချန်းရောက်နေတဲ့အစားအစာနဲ့ဆေးဝါးအပါအဝင်သူသားချင်းစာနာမှုအကူအညီတွေကိုဗင်နီဇွဲလားပြည်သူတွေအတွက်ဘယ်လိုပို့ပေးနိုင်မလဲဆိုတာကအခုချိန်နဲ့မရေမရာဖြစ်နေကြပါဗင်နီဇွဲလားကိုလံဘီယာနယ်စပ်ကနေ VOE သတင်းထောက်ခရစ်စတီနာကာစီယဒိုစမစ်ရေးသားပေးပို့တဲ့သတင်းကိုကိုသားညုံကပြောပြထားပါတယ်
အမေရိကန်နဲ့ကိုလံဘီယာဆွေကပြပိုးတဲ့ပထမဆုံးအကူအညီတွေကိုလံဘီယာနေဆက်တရားကိုရောက်လာတဲ့အခါမှာဒီအကူအညီတွေကိုဝင်ငွေပေးဖို့ဗင်နီဇွဲလားယာယီသမ္မတအဖြစ်ကိုယ့်ကိုကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဟွိုင်ဂွိုက်ဒိုကဗင်နီဇွဲလားစစ်တပ်ကို VOE အင်တာဗျူးကတဆင့်တည်းစကားပါခဲ့ပါတယ
်။ Yo soy lo que está pasando en Venezuela. Ya tienen familia. Tienen amigos.
ဗင်နီဇွဲလားမှာဘာတွေဖြစ်နေလဲသူတို့သိပါတယ်။ဒိုင်းမီကထွက်သွားရတဲ့သူတွေနဲ့သူတို့ကမိတ်ဆွေတွေပါ။ကျွန်တော်တို့ခံစားတယ်လို့သူတို့ခံစားရပါတယ်။ဒါကြောင့်ဒီလူသားချင်းစာနာမှုအကူအညီတွေဝင်ခွင့်ပေးဖို့စစ်တပ်ကိုအမိန့်ပေးပါတယ်။ခင်ဗျားတို့အတွက်ဒါကအလှည့်အပြောင်းပါ။လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေခံစားနေရတဲ့အသက်တွေကိုကယ်မလားမကယ်တင်ဘူးလားရွေးပါ
။ကိုလံဘီယာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကေဗင်ဝှစ်တေကာကအခုလိုမျိုးအစအစအကူအညီတွေပေးတာကိုကြိုးစားပါတယ်။ အမေရိကန်ပြည်အောင်စုဟာဒေါ်လာတန်140ကျော်ဘူးဗင်နီဇွဲလားပြည်သူတွေကိုအကူအညီပေးခဲ့တယ်လို့သူကပြောပါတယ်ဒီထက်ပိုပြီးတော့အကူအညီတွေရောက်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းသူကဆိုပါတယ
် This is a down payment. This is just a beginning.It's important, it's significant.
ဒါကကနဦးအကူအညီပဲဖြစ်ပါတယ်။ဗင်နီဇွဲလားပြည်သူတွေအတွက်အရေးတကြီးအကူအညီတွေပေးသွားဖို့ပါ
။ပထမဆုံးဒီအကူအညီတွေကိုဗင်နီဇွဲလားနေဆက်အထိတည်ဖို့ပေးခဲ့တဲ့အတွက်ကိုလံဘီယာသမ္မတ Ivan Duque ကိုလည်းကျေးဇူးတင်တဲ့အကြောင်းအမေရိကန်သမ္မတကြီး Whittaker ကပြောခဲ့ပါတယ်။ Simon Bolivar သားမှာကိုလံဘီယာနဲ့ဗင်နီဇွဲလားပြည်သူတွေတနည်းတစ်နည်းထောင်ကနန်းလောက်ဖြတ်တန်းနေကြတာပါ။ San Coffee မဟုတ် No မဟုတ်ကနော်လာစီနဲ့အခြားစနေဟခါရီပါဝင်တဲ့ဒီပထမဆုံးအကူအညီတွေကိုဘယ်လိုပို့မလဲဆိုတာဗင်နီဇွဲလားပြည်သူတွေကလည်းစိတ်ဝင်စားနေပါတယ်။နေဆက်တရားမှာရှိတဲ့ကိုရောင်တစ်ခုမှာလုံလုံချင်ချင်သိမ်းထားတဲ့စားနပ်ရိက္ခာနဲ့စီးဝါးတွေကိုဗင်နီဇွဲလားနိုင်ငံတည်းပို့ပေးနိုင်ဖို့မျှော်လင့်မိတယ်လို့အသက်65နှစ်အရွယ်ဗင်နီဇွဲလားလူမျိုးကမန်ဆန်ဂျက်ကပြောပါတယ
်။လုံလုံကိုခရရဲပြီးတော့မိပြီးတော့စီးသွဲ
ဘုရားသခင်ကိုဆုတောင်းမိတာတခုတည်းပါ။လူတွေအသေးပြောက်မရှိတခြားနိုင်ငံတွေနဲ့စစ်ပွဲတွေလည်းမရှိအောင်မာဒူရိုယာရုကနေနှုတ်ထွက်သွားစေဖို့ပါပဲ
။မိစဉ်သူတရားကူးနေကြတဲ့အခြားဗင်နီဇွဲလားပြည်သူတွေကတော့သူတို့အတွက်ကျက်သွန်ဆန်စသဖြင့်ဆနိုက်ခါရီဝေဖို့ဆိုတာကိုလံဘီယာနိုင်ငံမှာပဲဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်ဗင်နီဇွဲလားမှာဆိုရင်တော့အစမတန်ငွေပေးချေဝယ်နေရလို့သူတို့မှာအဲ့ဒီအတွက်ငွေကြေးကလည်းမရှိအလုပ်ကင်ကလည်းမရှိဖြစ်နေတယ်လို့ဆိုကြပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကတော့အခုလိုမျိုးအမေရိကန်ပြည်အောင်စုကလူသားချင်းစာနာမှုအကူအညီတွေတိုက်မိတဲ့ကိုဝင်ဖို့ကိုလက်မခံပါဘူးဗင်နီဇွဲလားနိုင်ငံအတွက်ဒါရီမလူအပ်ဘူးလို့ပြောနေပါတယ်ဒါပေမဲ့လည်းအတိုက်ခံကောင်းဆောင်ဂွာယီဒူကတော့လက်တင်အမေရိကမှာပဲအကူအညီလက်ခံရေးဌာနနှစ်ခုဖွင့်ဖို့အတွက်ပြင်နေပါတယ်ဒါပြင်ဗင်နီဇွဲလားနိုင်ငံတဲကိုနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လို့ဘယ်လိုလုပ်မလဲဆိုတာသူသုံးသပ်စဉ်းစားနေပါတယ်ခင
်ဗင်နီဇွဲလားနိုင်ငံကအချက်အလက်တွေအကြောင်းကိုသားညုံတင်ပြသွားရပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကျူရုကနေဖိုက်တရိုက်ဖိုင်ယုံကြည့်ရှုနိုင်ပါတယ်ဒါရင်မကတရိုက်ထုတ်လွှင့်ချင်းနဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube နဲ့ Twitter တို့မှာနေကြတယ်လဲကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ကြမ်းရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါဦ
းဒီကိစ္စကမှအမေရိကန်ဆိုးရလုပ်ငန်းတွေနောက်ကျရက်ဆိုင်မဲ့ခြေနေကိုရှောင်ရှားနိုင်မှုနဲ့ဆိုးရသုံးစိတ်တွေဆွနေညီနေနေကြတဲ့လွတ်တော်ကိုယ်စားလှယ်ချာမူအဖြစ်သဘောတူညီချက်ရရှိထားပါတယ်သဘောတူညီချက်ကိုပါတီရင်းတစ်ခုကကိုယ်စားလှယ်လူစုရှင်ကြားထောက်မပြောသေးပေမဲ့လည်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာ88ကီလိုမီတာရှည်လျားတဲ့ဒဏ္ဍာရီတိစောက်ဖို့ဒေါ်လာ 1.4 ဘီလီယံသုံးစွဲဖို့ပါဝင်တဲ့အကြောင်းလဲလွတ်တော်တာဝန်ရှိသူတွေကပြောဆိုထားပါတယ်နယ်စပ်ကိတ္တမှာစောင့်ကြည့်စစ်ဆေးတဲ့နေပညာတွေကိုမြင့်တင်ဖို့ကောက်ကွန်ရရှိနေတဲ့လူသားချင်းစာနာမှုကူညီတိုးပြဖို့တွေလည်းထည့်သွင်းထားတာပါတခြားနိုင်ငံမှာမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဒဏ္ဍာရီတိစောက်ရေးကိုစန့်ကျင်သူတွေနဲ့ကန့်ကွက်သူတွေရဲ့ဆန္ဒပြပွဲတွေလည်းမနေ့ကသမ္မတ Trump ကပြောခဲ့တဲ့ Texas ပြည်နယ်မှာမနေ့ကပေါ်ပေါက်ခဲ့ပါတယ်။ကြားပြည်နယ်လက်ကွန်မြို့မှာဗိုလ်ချုပ်အောင်ဆန်းချေကိုစိုက်တူခဲ့တာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာတော့လုံလင်းရဲကရာဘာချီဇန်နေတုံးနှိမ်နေခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေမှာဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံခဲ့ရတဲ့တက်ကြွလူရှားသူကရင်လူငယ်တွေကိုပြန်လွတ်ပေးရေးပါဝင်ပြည်နယ်စုရကဗိုလ်ချုပ်အောင်ဆန်းယူသူစိုက်တူခဲ့တာကိုကန့်ကွက်ဆန္ဒပြသူထောင်နဲ့ချီရဲ့လူထဲကိုရက်တက်ဖို့နေကအဝါချီဇန်နေတုံးပြစ်ခတ်နေနေမှုကြောင့်ထိခိုက်ဒဏ်ရာသူ20မိနစ်ရှိကြောင်းလည်းတက်ကြွလူရှားသူတွေကစီရင်ထုတ်ပြန်ထားပါတယ်။အင်တာနက်လူမှုကွန်ရက်တွေမှာပြန်နေတဲ့ဓာတ်ပုံတွေမှာတော့မျက်နှာနဲ့ခန္ဓာကိုယ်မှာဒဏ်ရာရထားတဲ့ဆန္ဒပြသူပြသူတွေရဲ့သူထက်တန်ရဓာတ်ပုံတွေကိုလည်းတွေ့ခဲ့ကြရပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့ကစည်းသက်တာတဲ့တက်ကိုကန်တခုမှာဒီကနေ့အာယုံတက်ချိန်မတိုင်ခင်မိလာမှုအတွင်းလူ18ယောက်တည်ဆုံးပြီးမြန်မာအမျိုးသမီးတူပါဝင်လူ4ယောက်ဒဏ်ရာရရှိသွားတဲ့အကြောင်းသတင်းတွေကဖော်ပြနေကြပါတယ်
။တရင်ချင်းချက်ကိုကောင်းလင်းဦးကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 17883ည၊လိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington. Thank you.